ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကကျေးရွာအုပ်ချုပ်ရေးမှုတဦးရဲ့နေအိမ်ကနေမူးယစ်ဆေးတွေနဲ့လက်နက်ခဲယံတွေတိမ့်စီရမိတယ်လို့တပ်မတော်ကပြောပါတယ်။အဲ့ဒီအုပ်ချုပ်ရေးမှုနဲ့မိသားစုဟာသူတို့နေအိမ်ကနေထွက်ပြေးတိမ့်ရှောင်သွားပြီးတဲ့အချိန်လုံခြုံရေးတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေတဲ့အခါမှာတော့ဘားတွေကိုတိမ့်စီရမိတယ်ဆိုတာကိုသတင်းထုတ်ပြန်တာပါ။အဲ့ဒီရွာတွေမှာတော့တပ်ကနေရာယူထားပြီးတော့ရွာသူရွာသားတွေကဖုန်ကြီးကြောင်းမှာခိုလုံနေရတယ်လို့ဒေသခံလွတ်တော်ကိုယ်စားလှယ်ကပြောပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ရတိတောင်မြို့နယ်တွင်ရက်ခုံတန်ကျေးရွာအုပ်ချုပ်ရေးမှုနေအိမ်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်ရှာဖွေတာမှာ WY စာရမ်းမှာစိတ်ကြွယူသောဆေးပြားတွေနဲ့စစ်လက်နက်ပစ္စည်းတွေတင်စီရခဲ့မိတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ထားတာပါဒီလိုရှာဖွေတဲ့အခြေအနေကိုအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးက VOA ကိုခုလိုပြောပါတယ်ဆက်သွယ်ရေးလိုင်းခက်ခဲကြောင့်အစံကြည်လင်မှုမရှိတာကိုသိခံပါခင်ဗျာတမတော်ရဲ့သတင်းထုတ်ပြန်ချက်ထက်မှာရွာသားတချို့သတင်းပေးပို့ချက်ရကျေးရွာတာဝန်ရှိသူတွေနဲ့အတူလက်တပြက်ဝင်ရောက်ရှာဖွေတာမှာ WY စာရမ်းမှာစိတ်ကြွယူသွဆေးပြား2တန်း5သိန်းခန့်ကျိုးဆွဲလက်ပြပုံ36လုံး icon 52လုံးမိုင်းပြုတ်လို့ဖို့အသုံးပြုတဲ့ကွန်ကျူပွင့်23ချောင်းဘောစိရောနှောထားတဲ့ရန်ထုတ်တပိတ္တာကနှစ်ထုတ်နဲ့ဆက်ဆက်ပစ္စည်းတွေတင်စီရခဲ့မိတယ်လို့ဖော်ပြထားပါတယ်။ကျေးရွာအုပ်ချုပ်ရေးမှုနဲ့မိသားစု၅ဦးတို့ဟာဩဂုတ်လ3ရက်နေ့မှာထွက်ပြေးတင်ချောင်သွားကြပြီးမှစစ်တပ်ကအိမ်တွင်းဝေရောက်ရှာဖွေတာဖြစ်ပြီးတင်ချောင်နေတဲ့ကျေးရွာအုပ်ချုပ်ရေးမှုကိုဥပဒေနဲ့ညီအမှုဖွင့်ထားပြီးတော့ဂွင်းဆက်တရခန်းတွေဖော်ထုတ်ရမိရေးအတွက်ဆောင်ရွက်နေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမီးလှရွာဟောင်းလို့ခေါ်တဲ့ရက်ခုံတန်ကျေးရွာမှာမနေ့ကတည်းကသတ်မတော်ကနေဝင်ရောက်စစ်ဆေးနေတာဖြစ်ပြီးလက်ရှိအခြေအနေကိုရသိတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်ခင်စိုးဝေကအခုလိုပြောပါတယ
်အခုလောလောဆယ်မှာသမီးလှရွာဟောင်းမှာတော့သတ်မတော်သားတဲ့နေပြည်တော်ဆက်တုံနဲ့ရောက်နေပါတယ်ရွာကယောက်ျားတွေကထွက်ပြေးတော့ပြီးအမျိုးသမီးနဲ့ကလေးတွေ300လောက်ကတော့ဖုန်ကြီးကြောင့်မှခိုးအောင်နေတယ်ဆိုတော့ရွာသားတွေဖုန်ဆဲစကားအရာပြီးရပါတယ်ဒီမနေ့ကစပြီးတော့ဖုန်ကြီးကြောင့်ကနေကျော်သေးကိုစော်လို့လာလို့မရဘူးဆိုတာသိရပါတယ်
အလားတူဗုဒ္ဓတော်မြို့နယ်ပြင်ချောင်းကျေးရွာမှာသာဝန်ထမ်းဆောင်နေတဲ့မူလသံပြအကြောင်းစရာနေစော်လင်းကိုမြန်မာစစ်တပ်ကနေမတင်ကန်လို့ဖမ်းဆီးစစ်ဆေးရမှာအေအေလက်နက်ကင်ဖွဲ့နဲ့ဆက်သွယ်နေတဲ့ဆိုတဲ့အချက်လက်ကိုတွေ့ရှိရကြောင်းတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကျောင်းစရာနေစော်လင်းဟာတမတော်သတင်းအချက်လက်တွေကိုအေအေဘက်ကပေးပို့နေတယ်ဆိုတဲ့အထောက်အထားတွေစစ်ဆေးတွေ့ရှိရတယ်လို့ဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်။ဖုန်းထဲမှာအေအေနဲ့ပြောထားတဲ့ဟာလေးသတိရှိဖို့ဟာလည်းတကယ်ကိုလည်းတော့အမှန်တရားကိုသိရတာကဘာလို့ဖြစ်တာလဲဒါတော့မဟုတ်ဘူးအခုက
စစ်စေးခံရတဲ့ကြောင်းစရာကိုဩဂုတ်လ6ရက်နေ့မှာသတ်မတော်ကနေပူရီတောင်မြို့နယ်ဖုံညိုလိတ်နယ်မြေရဲစခန်းကိုလွှဲပြောင်းပေးခဲ့ပြီးအကြံဖက်သက်ဖြည့်ရေးဥပဒေပုံမှန်50က52ခန့်နဲ့အတူအမှုဖွဲ့ရေးယူထားပါတယ်။ရခိုင်ပြည်နယ်တွင်းမှာမနှစ်ကဆက်လို့မြန်မာသတ်မတော်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲစဉ်တွေတွင်အေအေနဲ့ဆက်ဆက်တယ်ဆိုပြီးမတင်ကာမှုနဲ့ဖမ်းဆီးခံရသူတွေတစ်နေ့ဆက်တစ်နေ့များပြားလာနေပါတယ်။လက်ရှိမှာမတင်ကမှုနဲ့ဖမ်းဆီးခံရသူ190ကျော်ရှိနေပြီလို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံရဲ့စီရင်ကောက်ယူချက်မှာဖော်ပြထားပါတယ်ခင်ဗျာ